ွေးခန့်ရင်းနှီးမြှုပ်နှံမှုတွေနဲ့ဗန်နိုင်းဝင်ဆောင်မှုလုပ်ငန်းတွေအတွက်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ခွင့်လိုင်စင်တွေကိုထုတ်ပေးသွားမယ်လို့သမ္မတဘရက်အိုဘားမားကကြေညာလိုက်ပြီးတဲ့နောက်အမေရိကန်လုပ်ငန်းတွေစတင်ဝင်ရောက်လာနေကြပါပြီ။အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ General Electric GE ကုမ္ပဏီကပထမဆုံးလုပ်ငန်းတစ်ခုအဖြစ်အစပြုတဲ့အနေနဲ့မြန်မာနိုင်ငံကစီးလိုင်းကုမ္ပဏီနဲ့ပတ်သက်ပြီးအမေရိကန်ဒေါ်လာ2,000ဘူးလောက်ရှိမဲ့စီးပက်ဆိုင်ရာပစ္စည်းတွေကိုရောင်းချဖို့လက်မှတ်ရေးထိုးလိုက်ပါတယ်။ GE, Coca-Cola, Caterpillar, Goldman Sachs စတဲ့ထင်ရှားတဲ့ကုမ္ပဏီကြီးတွေပါဝင်အမေရိကန်လုပ်ငန်း38ခုကထိတ်တန့်စီးပွားရေးသမားပေါင်း90လောက်ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုရောက်နေတဲ့ခီးစဉ်အတွင်းသဘောတူညီချက်ရရှိလိုက်ကြတာပါအမေရိကန်ပြည်ထောင်စုနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကကျွမ်းကျင်သူအာနက်စ်ဘိုဝါကတော့1990ပြည့်လွန်နှစ်တွေကစလို့စီးပွားရေးဆက်ဆံတွေပြတ်တောက်နေတဲ့အမေရိကန်လုပ်ငန်းတွေအတွက်တော့အစိုးရရဲ့မူဝါဒတစ်ခုအခွင့်အလမ်းကောင်းတွေဖန်တီးပေးလိုက်တာလို့ပြောပါတယ
် We gain a lot by trying to provide some economic momentum to the reforms so they keep moving in this
ပြည်ပြောင်းလဲရေးအတွက်စီးပွားရေးအရှိန်မပြတ်စေဖို့လှုပ်ဆောင်ပေးခြင်းအပြင်ကျွန်တော်တို့အနေနဲ့အကျိုးကျေးဇူးတွေခံစားရပါတယ်။အခုလည်းနောက်ပြန်ဆုတ်ဖို့မစင်စားပဲပြုပြင်ပြောင်းလဲလမ်းကိုဆက်လျှောက်သွားမှာဖြစ်ပါတယ်။ဒါအပြင်အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာလုပ်ကင်ခြင်းအဖြစ်ဖွံ့ဖြိုးတိုးတက်မှုအကျိုးခံစားရမှာဖြစ်သလိုစံတန်ဘိုးတွေကိုလည်းမျှဝေနိုင်ပြီးတော့ပြည်ပြင်းနဲ့အုပ်ချုပ်ရေးနဲ့ထင်သာမြင်သာရှိဖို့ပညာရေးနဲ့လူမှုအဖွဲ့အစည်းတိုးတက်ရေးအတွက်ဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်
။အမေရိကန်ဆိုရကတော့မြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအားပေးဖို့ရည်ရွယ်ပြီးတန်ခတ်မှုတွေလျှော့ဖို့ဆုံးဖြတ်ခဲ့တာလို့ပြောထားတာပါ။ဒါပေမဲ့လည်းနှစ်ပေါင်းများစွာစစ်တပ်နဲ့သူတို့နဲ့နီးစပ်သူအတိုင်းဝန်းကသာလော်ကြီးအုပ်ထားတဲ့စီးပွားရေးစနစ်ကလမ်းခွဲထွက်လာဖို့ချိန်လန်းပြင်လာတဲ့ပြည်ဝင်ပြောင်းလဲရေးအစီအစဉ်တွေဟာတက်တန်းနှုတ်နယ်လာသေးတာမို့အမေရိကန်ရဲ့မူဝါဒတွေကလက်တွေ့မှာအထောက်အကူဖြစ်မဖြစ်ဆိုတာကတော့အသေးချာပြောနိုင်မှုမလွယ်သေးဘူးလို့မြန်မာစီးပွားရေးခြေနေတွေကိုစောင့်ကြည့်ခဲ့ခတ်နေတဲ့ဩစတြေးလျနိုင်ငံမကော်ရိုက်တက်ကသူကပမော့ခရှောင်းတန်နဲကတုံ့တက်ပါတယ်
There are many business people in Burma who really want to bring about reform, who really want to use business and the sort of rationality and reason.
မြန်မာနိုင်ငံမှာတကယ်အပြောင်းအလဲတွေဖြစ်စေချင်ကြတဲ့စီးပွားရေးသမားတွေရှိပါတယ်။ဒီလူတွေအနေနဲ့စီးပွားရေးလုပ်ငန်းတွေကိုလက်တွေ့ကျကျလုပ်ကိုင်ပြီးအောင်မြင်မှုရနိုင်မဲ့အခြေအနေတွေကိုလည်းနိုင်ငံရေးနဲ့ဆက်နွယ်နေတဲ့အတိုင်းပြည်စီးပွားရေးကိုပံ့ပိုးချင်ကြပါတယ်။ဒါကြောင့်လည်းအပြောင်းအလဲလိုလာတဲ့စီးပွားရေးသမားတွေအစိုးရတွေကပြည်ပြင်ပြောင်းလဲရေးသမားတွေအတွက်တော့ကုန်သွယ်မှုတွေထိတွေ့ဆက်ဆံမှုတွေကပြုပြင်ပြောင်းလဲရေးတွေမှာအထောက်အကူဖြစ်လာနိုင်ပါတယ်။အရင်အစိုးရလက်ထက်ကလက်ဝေကန်သမားတွေလိုအခွင့်ထူးခံပုဂ္ဂိုလ်တွေအနေနဲ့ကတော့နောက်ကျောင်းပြန်လှည့်တာလိုပြုပြင်ပြောင်းလဲရေးအစီအစဉ်တွေမှာအနှုတ်လက္ခဏာအခြေအနေမျိုးတွေလည်းဖြစ်လာနိုင်ပါတယ်
။စစ်တပ်နဲ့ဆက်နွယ်တဲ့လုပ်ငန်းတွေစစ်ပတ်ဆိုင်ရာလုပ်ငန်းတွေကလွဲလို့ကန္ဓာဆောင်မှာအမေရိကန်ကုမ္ပဏီတွေကိုလုပ်ကန်ခွင့်ပေးလိုက်တဲ့အပေါ်မှာတော့လူခွေလှူရှာမှုအဖွဲ့တွေနဲ့တက်ကြွလှူရှာသူတွေဝေဖန်နေကြတာပါ။အထူးသဖြင့်လက်တလောပြပကယင်းနှမြုံနယ်မှုတွေအများဆုံးရှိနေပြီးလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်မှုတွေရှိကြတယ်လို့မကြာခဏပြောဆိုခံရတဲ့စွန့်ရင်ထုတ်လုပ်မှုတွေမှာပါလောက်ကံခွင့်ပေးလိုက်တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါအမေရိကန်ဆွေရကတော့တန်ခတ်မှုတွေရှော့ပေးပြီးစီးပွားရေးလောက်ကံခွင့်ပေးသွားမယ်ဆိုပေမဲ့လည်းပွင့်လင်းမြင်သာမှုမရှိတာစစ်တပ်ကတိုင်းပြည်စီးပွားရေးမှာလွှမ်းမိုးနေတာတွေနဲ့နိုင်ငံရေးစီးပွားရေးပြုရင်ပြောင်းလဲမှုတွေဆုံးခန်းနိုင်မရောက်သေးတာတွေကိုသတိမူဖို့လဲမူဝါဒတစ်ခုကြေညာစေမှာသတိပေးထားတာပါအမေရိကန်ဗန်နိုင်းဝန်ကြီးဌာနကခွင့်ပြုလိုက်တဲ့အထွေထွေလုပ်ပိုင်ခွင့်လိုင်စင်အမှတ်16နဲ့18တို့အရအမေရိကန်ကုမ္ပဏီတွေအနေနဲ့ဗန်နိုင်းဝန်ဆောင်မှုတွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေကိုလုပ်ကိုင်ခွင့်ရကြတော့မှာဖြစ်ပေမဲ့လုပ်ငန်းတွေနဲ့ပတ်သက်လို့အသေးစိတ်အစီရင်ခံတင်ပြဖို့လည်းပြဋ္ဌာန်းထားပါတယ်။စီးပွားပညာရှင်ပါမောက်ခရှောင်းတန်နာကတော့မူဝါဒစစ်ကြောင့်အမေရိကန်လုပ်ငန်းတွေအရင်ကထက်တာဝန်ယူမှုတွေပိုရှိလာနိုင်တယ်လို့သုံးသပ်ပါတယ်
I think it could, in the sense that these extra reporting requirements could allow for greater transparency more generally. In a sense, if an American firm becomes involved in MOGE,
the CNN ခံဖို့တမတ်ချက်ကိုထည့်သွင်းထားတာကရေပုံရအားဖြင့်ပွင့်လင်းမြင်သာမှုတွေပိုးပြီးဖန်တီးပေးလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။မြန်မာရေနံနဲ့သဘာဝတန်ခွေလုပ်ငန်းနဲ့လုပ်ကိုင်ကြမဲ့ American ကုမ္ပဏီတွေအနေနဲ့အစီရင်ခံအကြောင်းကြားရမယ်ဆိုရင်ဘယ်လောက်ဝင်ငွေရနေလဲတဖက်ကလုတ်ကင်နေတဲ့သူတွေဟာဘယ်သူတွေလဲဆိုတာမျိုးတွေလို့အတွင်းကြကြကိစ္စတွေကိုလည်းသိရနိုင်ပါတယ်
။ယင်းနှီးမြှုပ်နှံမှုတွေမှာပွင့်လင်းမြင်သာမှုတွေရှိစေဖို့အတွက်ဒေါ်လာ5သိန်းနဲ့အထက်ယင်းနှီးမြှုပ်နှံမှုအသစ်တိုင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုစီကံချက်တွေနဲ့အညီသတင်းပို့အကြောင်းကြားရမှာဖြစ်ပါတယ်။အထူးသဖြင့်အရင်စစ်ဆိုးရဆက်ဆက်နိုင်ငံခြားငွေရအောင်အဓိကဖန်တီးပေးခဲ့တယ်လို့ပွင့်လင်းမြင်သာမှုမရှိဘူးလို့အများကမြင်နေကြတဲ့မြမရေနံနဲ့သဘောတန်ခွေလုပ်ငန်းမှာယင်းနှီးမြှုပ်နှံမှုမှန်သမျှကို ရပ်ပေါင်း60အတွင်းအကြောင်းကြားဖို့လဲအမေရိကန်အစိုးရရဲ့မူဝါဒတစ်ကသတ်မှတ်ထားတာပါ။ဒါပေမဲ့လည်းဒီမူဝါဒတစ်မှာအားနည်းချက်တွေဟာခွက်တွေရှိနေစေဖြစ်တယ်လို့ဝါရှင်တန်ခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးဦးအောင်တင်ကထောက်ပြပါတယ်
။ကုမ္ပဏီတွေကဒီအမေရိကန်အစိုးရကိုဒါသူတို့ဘယ်လိုရင်းနှီးမြှုပ်နှံမဲ့နောက်တကဒီသူတို့ရဲ့ဟိုဒီအလုပ်သမားဆိုင်ရာအကူအညီပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာအစသဖြင့်ပေါ့နော်အဲ့ဒီဟာနဲ့ပတ်သက်သူတို့ရဲ့ policy တွေကဘာရှိသလဲနောက်တကကြဲလို့မြေဝယ်မယ်ဆိုလို့ရှိရင်မြေဝယ်တဲ့ပုံမှာဟိုဘယ်ရောက်ဝယ်သလဲဘလို့အဲ့ဒီတက်ဆိုင်ရာမြေပိုင်ရှင်တို့ဘလို့ရောကြီးပြစ်သလဲစတာတွေကိုထုတ်ပြန်ကြေညာမယ်လို့ပြောတယ်တတိယပို့ရမယ်လို့ပြောတယ်ဒါပေမဲ့အဲ့မှာရုတ်တရက်ချင်းကောင်းသလိုတင်ရပါတော့နော်ဒီ company ကလှုပ်လှလှလှုပ်ခွင့်မရဘူးဒါပေမဲ့သူတို့ဒီလိုမျိုးအမေရိကန်အစိုးရကိုအမေရိကန်ပြည်သူတွေကသူတို့ဘလို့ချင်းဒီမြုပ်နိုင်နေဆိုတော့အတိအကျပြန်လဲအစီရင်ခံရမယ်သို့သောအဲ့အားနဲ့ချက်ကပါလဲဆိုအဲ့လိုအစီအမံခံခဲ့လို့ရှိရင်ဘာလို့မလဲဘလို့ရေးရုံမလဲဆိုတဲ့ကန့်သတ်ချက်မပါဘူးဒီတစ်ခါကျတော့ဟိုခုနကဘလောက်ပဲဟိုသတင်းပို့ရမယ်လို့ပြောပြောအမေရိကန်ကုမ္ပဏီတကူကသတင်းမပို့ပဲနေလို့ရတယ်အဲ့လိုသတင်းမပို့တဲ့အတွက်ကြောင့်လဲအဲ့အမေရိကန်ကုမ္ပဏီကိုဘာနဲ့မှအရေးကြီးလို့မရဘူးဆိုတော့ဒီလိုမျိုးပေါ့ဗျာ
နှစ်ပေါင်း15နှစ်အတွင်းပထမဆုံးအချိန်အမေရိကန်လုပ်ငန်းတွေလုတ်ကင်ခွင့်ရလာတော့မဲ့မူဝါဒမှာသတိထားစရာတွေအပြင်မြန်မာနိုင်ငံကိုယ်တိုင်ဝင်ရောက်လာမဲ့ရင်းနှီးမြှုပ်နှံမှုတွေကိုစီမံခန့်ခွဲဖို့လိုအပ်ချက်တွေလည်းရှိနေတယ်လို့စစ်စစ်သူတွေမြင်ကြပါဗယ်နိုင်ငံသားကရင်းနှီးမြှုပ်နှံမှုတွေခိုင်ခိုင်မာမာအမြင့်တွယ်လာအောင်လုပ်ဖို့အတွက်ဆိုရင်တော့ပြပတိုင်းပြည်တွေပေါ်မှာသာအားထားနေလို့မရပဲမြန်မာနိုင်ငံကိုယ်တိုင်ပြင်ဆင်စရာတွေအများအပြားရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလုပ်မှုလုပ်ငန်းရှင်များအသင်းရဲ့ဒုက္ခထဦးလာမောင်ရွှေကမြင်ပါတယ
်ကျွန်တော်တို့နိုင်ငံမှာတော့ဒီနီးပြင်းနာနဲ့အရင်းနှီးအကျန့်တက်တာလည်းအရှိကြီးပါဘူးအဲ့တော့ကျွန်တော်တို့မဆောင်ဆောင်နိုင်တဲ့ယင်းဒီလူကြီးတွေနဲ့လာတဲ့ဒီမျိုးမျိုးမျိုးတော့ကျွန်တော်တို့တကယ်နိုင်ငံနဲ့မဟုတ်ဘူးအခြားနိုင်ငံတွေမှာလည်းဒီလိုမျိုးဒီအနေနဲ့ဟာမျိုးတချို့မျိုးနဲ့ပဲသူတို့ဆောင်ရည်ပြီးတော့ပြည်ထောင်ကြရတာပါလေ။အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ဒေသခံတွေနိုင်ငံတကာလာတဲ့ယင်းဒီမျိုးနဲ့တူပြီးဒီမျိုးဖြစ်နေတဲ့ဟာမျိုးကိုလည်းဒီအဖြစ်ရယ်လောမှာလည်းပါလာနေတဲ့အားလုံးကသူကြည့်နေတာပါလေ။
တမန်ဦးသိန်းစင်ကတော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုအတွက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုလက်ခံရမှာနိုင်ငံသားတွေအကျိုးစီးပွားနဲ့သဘောပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမဖြစ်စေဖို့တိုင်းပြည်ကုန်သိက္ခာနဲ့အချုပ်အခြာမထိပါစေဖို့သတိထားဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံနဲ့အမေရိကန်စီးပွားရေးနှီးနှောဖလှယ်ပွဲကမ္ဘောဒီးယားနိုင်ငံမှာကျင်းပစဉ်ပြောဆိုသွားခဲ့တာပါ CNR မြို့ကနှီးနှောဖလှယ်ပွဲအတွင်းအမေရိကန်လုပ်ငန်းကြီးတွေဖြစ်ကြတဲ့ GE Coca-Cola Ford Motor General Motors, Goldman Sachs, Google စတဲ့ကုမ္ပဏီတွေကလုပ်ငန်းရှင်တွေနဲ့လည်းသမ္မတဦးသိန်းစင်တွေ့ဆုံခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Hillary Clinton နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပြီးနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့လည်းကြေညာပြုခဲ့ကြတာပါမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုစွဲဆောင်နိုင်မှုရည်ရွယ်ပြီး1988ခုနှစ်ကပြဋ္ဌာန်းထားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေကိုတော့ပြန်လည်ပြင်ဆင်ပြီးလွှတ်တော်မှတင်သွင်းထားရမှာမကြာမီအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်နေကြတာမို့လဲအမေရိကန်ပါဝင်ပြည်ပလုပ်ငန်းတွေဝင်ရောက်လုပ်ကင်လာတာတွေလည်းပုံမှန်တွေ့မြင်လာရတော့မယ်အလားအလာတွေလည်းရှိနေတာဖြစ်တဲ့အကြောင်းပြင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုကျင်းနာလိုက်ပြရစေကျွန်တော်အောင်လို့ပါခင်ဗျာ